ဒီနေ့ခင်ရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ဒီကနေ့စဉ် Facebook ပေါ်ကထုတ်လွှင့်မှုတွေအောက်မှာရေးလာတဲ့ comment တွေမှာဆိုရင်တော့ဦးသိန်းစောဆိုတဲ့သောရရှင်က view ခင်ဗျာအသက်14နှစ်ကစပြီးတော့စီစဉ်နေအားလုံးနားထောင်နေပါတယ်အခုအသက်49နှစ်ပါထာဝရအားပေးလျက်ပါတယ်မြန်မာပြည်ကြီးအမြင်ငြိမ်းချမ်းရေးရပါစေဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါငယ်ငယ်ကလေးကနှစ်ပေါင်းများစွာနားဆင်လာတဲ့သူပါနော်မြန်မာနိုင်ငံအမြင်ငြိမ်းချမ်းရေးရပါစေလို့ထပ်တူဆုတောင်းပေးချင်ပါတယ်ဇင်မာလွင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ရေတဲ့မင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့အားလုံးတွေ VOE ကနေနှုတ်ဆက်ပါတယ်အခုလိုမျိုးမှန်ကန်တဲ့သတင်းတွေတင်ဆက်ပေးလို့လဲအထူးကျေးဇူးတင်ပါတယ်နောက်လဲအခုလိုမှန်ကန်တဲ့သတင်းတွေတင်ဆက်ပေးပါတယ် Messenger ကရေးလာတာပါဟုတ်ကဲ့ Messenger လွင်အထူးကျေးဇူးတင်ပါတယ်နော်အစီအစဉ်တွေကိုဆက်ပြီးအားပေးနေပါအောင်လို့ပြောချင်ပါတယ် VOE စာရေးတော်တော်နဲ့ရေးပြတော့မှာမဟုတ်ဘူးဆိုပြီးတော့နှုတ်ဆက်စာတစောင်းရေးလာတဲ့သောရရှင်မက်ဆန္ဒကတော့စာမေးလဲအစီအစဉ်တွေကိုနားထောင်နေမှာပါလို့ဆိုလာပါတယ်
။ဟုတ်ကဲ့ပါ VOE ရေစန်ဒေးဒီ14ရက်နေ့ညသတင်းတွေကိုအစီအပြေစွာနဲ့အပြည့်အစုံပြန်ပြီးတော့နားထောင်လိုက်ရပါတယ်။စကလုံးအမားလေးတွေဖတ်မိတဲ့ကိစ္စမျိုးလေးတွေကိုတော့ကျွန်မအနေနဲ့က VOE ရဲ့သတင်းတွေကိုနေ့စဉ်နားထောင်နေတဲ့သူအနေနဲ့ဖြည့်ပြီးတော့နားလည်ပေးနိုင်ပါတယ်။ကျွန်မတို့ပေးပို့တဲ့စာတွေကိုလည်းစကလုံးလိုအပ်တာလေးတွေပါသွားရစမြဲပါပဲလေ။ကျမတို့မြန်မာပြည်သူတွေအထက်ကတော့ဒီလောက်ထိသတင်းအလုတ်ကနေစူးစမ်းကူညီပေးနေကြတာကိုပဲကျေးဇူးတင်လာပါပြီ။မြေပြင်သတင်းတွေကိုဆက်သွယ်ပြီးပြည်သူတွေစီကိုရောက်ပို့ပေးနေတဲ့မြန်မာနဲ့ထိုင်းကသတင်းသမားဝိုင်းတော်သူဝိုင်းတော်သားတွေကိုလည်းတကယ်ကိုကျေးဇူးတင်ပြီးပါတယ်။အလုတ်သတင်းတောက်ဦးစီသူအောင်မြင့်ရဲ့ဘိုးဘံဘာရီလုံနေတယ်လဲဆိုတဲ့စောင်းပါဆိုရင်အဲ့ဒီအချိန်ကာလမှာမြန်မာပြည်သူအများစုအတွက်သတိချက်စရာစောင်းပါတစ်ပုဒ်ဖြစ်ခဲ့ရပါတယ်။အခုဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကဘာအစီအစဉ်ကိုနားထောင်လိုက်တော့လေအဲ့ဒီတစ်ခေါက်တုန်းကဝေဝါးနေတဲ့ကျမတို့ရဲ့စိတ်တွေနည်းနည်းတော့ငြိမ်အေးသွားရလို့ကျမအဲ့ဒီရက်တုန်းကလည်း VOA ကိုစာရေးပြီးတော့ပေးပို့ခဲ့ပါသေးတယ်။ကဏ္ဍတိုင်းမှာအချိုးဖြစ်စေတဲ့ဘုဒ္ဓအပောင်းကိုတင်ဆက်ပေးနေတာလို့ထင်မိပါတယ်။အခုလည်းကျမစာရှည်ကြီးရေးပြီးတော့ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုနှုတ်ဆက်လိုက်ပါတယ်။ကျမ VOA ကိုအချိန်တော်ကြာစာရေးပြတော့မှာမဟုတ်တော့လို့ပါ။ဒါပေမဲ့ VOA ရဲ့ညစဉ်သတင်းတွေကိုတော့အမြဲမလွတ်တမ်းနားထောင်နေမှာပါ။ကျမချစ်တဲ့ VOA ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုစိတ်နှစ်ပါးချမ်းသာချမ်းသာစွာနဲ့အေးချမ်းသာရတဲ့ဘဝခရီးရှည်ကြီးကိုကြော်ဖြတ်လျှောက်လန်းနိုင်သူတွေဖြစ်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်မက်ဆန္ဒကြီး။ပေးတဲ့ဆုနဲ့ပြေးချရပါစေလို့အားလုံးကိုစားလဲပြန်ပြောပြောချင်ပါတယ်နော်။မက်ဆန္ဒကအစီအစဉ်နဲ့ကြည့်မရဘူးလို့လည်းပြောလာတာပါ။ညာခွန်နာရအစီအစဉ်ကိုရှာလို့မရဘူးတဲ့ခဏလေးပဲနားထောင်လိုက်ရတယ်။ LINE တွေကလားဖုန်းကလားထိုင်ပြီးစဉ်းစားနေမိတဲ့ VOA ရေတဲ့။မဆန္ဒကြီးတခါတလေမှာကျမတို့ Facebook ကအမှားရင်ဖြစ်တတ်ပါရင်နားထောင်မရအဲ့လိုခါမျိုးမှဖြစ်တယ်ဆိုရင် YouTube တို့ Viewy Bemis website တို့မှာတွားပြီးတော့နားထောင်ကြည့်ရှုစေချင်ပါတယ်ကျမတို့ Jerusalem ကထုံးလွှင့်နေမှာ Facebook ပေါ်တက်အောင်လို့လုပ်ထားတဲ့ Automation စနစ်ကကြောင်းပြီးတော့မလာတာမျိုးဖြစ်တတ်ပါရင်နော်အဲ့ဒါကိုမဖြစ်အောင်လည်းကျမတို့ကာကွယ်လို့မရပါဘူးသူ့ဘာသူထားပြီးတော့ဖောက်တာမျိုးပါဒါကြောင့်မို့ကျွန်မအခု link လေးတွေထည့်ပေးလိုက်ပါတယ်ခုနပြောတဲ့ YouTube တို့ကျွန်တော် view internet ပင်မစာမျက်နှာတို့ဖြစ်ပါတယ်အဲ့မှာနားထောင်ကြည့်ပါနော်သူ့လိုပဲနောက်ထပ်သောရရှင် YouTube ကလည်းမေးထားတာပါတခါလေ YouTube ကိုလည်းဖြည့်ပေးလိုက်ပါတယ်နော်ကျွန်မအဲ့မှာကျွန်မတို့ရဲ့ internet စာမျက်နှာ link ဖြစ်တဲ့ bemis.voanews.com/program/radio ဆိုတဲ့ link ကိုထည့်ပေးလိုက်ပါတယ် radio season တိုင်းရိုင်းနားထောင်လို့ရအောင်ပါနောက်တစ်ခု YouTube စာမျက်နှာမှာတော့youtube.com/@voabemis မှာတွားပြီးတော့ကြည့်ရှုနာဆင်နိုင်ပါတယ်ရှင်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါဒီထဲမှာတော့အခုနှစ်နှစ်အတွင်းပြည်သူတွေအများကြီးကိုထိခိုက်မှုရှိနေတဲ့ဆေးဘေးတန်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါတယ်
။ VOE ဝိုင်းတော်သူဝိုင်းတော်သားအလုံးကျမ်းမာချမ်းသာကြပါစေလို့ပထမဆုတောင်းမေတ္တာပို့သပါတယ်။ VOE ကိုအကြံပြုပါစေ။ကျေးလက်ဒေသတွေမှာဆစ်ဆောင်နေရတဲ့အမျိုးသမီးတွေ၊ကလေးတွေနဲ့တက်ကြီးရွယ်အိုတွေတော်တော်ဒုက္ခရောက်နေကြပါတယ်။ UN တို့ American တန်ယုံတို့ကလူမှုကူညီအသင်းတွေနဲ့ပူးပေါင်းပြီးလူသားချင်းစာနာတဲ့အကူအညီတွေကိုကျေးလက်တောရွာတွေတောတောင်တွေပေါ်ထိလိုက်လံကူညီပေးစေချင်ပါတယ် VOA မှာတစ်ဆင့် American တန်ယုံကိုပြောပြပေးပါခင်ဗျာအရေးတကြီးလိုအပ်အကူအညီပေးဖို့မေတ္တာရက်ခံပါတယ်ခင်ဗျာ
ဒါကစစ်ဘေးဒဏ်ကြောင့်အိုးအိမ်ပြေးရတဲ့သူတွေရဲ့ဒုက္ခပါစစ်ဘေးဒဏ်တင်ဒေတာတွေပိုများလာတဲ့အတွက်ကြောင့်မလို့အဲ့ဒီရက်ဒေတာကအရင်တော့အေဂျင့်ခဲ့တဲ့နေရာဒေတာတွေမှာတော့မှပြည်သူတွေဘလောက်ဒုက္ခတွေနဲ့ကြုံတွေ့နေရလဲဆိုတာကိုတင်ပြထားတယ်။တင်းနောက်မဲ့စုအစီအစဉ်ကိုလည်းဒီတစ်ပတ်တင်းငရီ TV Magazine အစီအစဉ်မှာတင်ဆက်ပေးသွားပါရနော်။အဲ့ဒီအစီအစဉ်ကိုရေဒီယိုကနေနားထောင်ခြင်းနဲ့ဆိုတော့ရေဒီယိုအစီအစဉ်တင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေမှာနားဆင်နိုင်ပါတယ်ရှင်။မြန်မာနိုင်ငံကစစ်မဲ့ပဋိပက္ခကြောင့်စစ်ပြေးဒုက္ခသည်တွေရဲ့ဘဝနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးဖော်ပြပေးချင်ပါတယ်နော်။သူကတော့နိုင်ငံအဖွဲ့အစည်းကြီးတွေကိုပြစ်တင်လာတာပါ
။ VOA ဝိုင်းတော်သားများမင်္ဂလာပါခင်ဗျာ။ VOA ကိုငငယ်တဲကအခုချိန်ထိအမြဲနားထောင်ပြပါတယ်။တခါမှတော့အစာမရေဘူးပါဘူး။ခုပထမဆုံးအချိန်ရေးလိုက်တာပါ။ကျွန်တော်ပြောချင်တာက UN တို့ UN နဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေအကြောင်းပါ။အဲ UN နဲ့အပေါင်းပါအဖွဲ့အစည်းတွေကမြန်မာပြည်နဲ့ပတ်သက်ရင်စိုးရိမ်ကြောင်းရှုံချကြောင်း statement တွေထုတ်တာကလွယ်ပြီးဘာမှလက်တွေ့ကျကျဆောင်ရွက်တာမရှိဘူးဆိုတာအလုံးအသိပါပဲအဲ့ထက်ပိုဆိုးတာကမြန်မာနိုင်ငံမှာတော့ဖြင့်ကလေးငယ်တွေပါဝင်လူဦးရေဘယ်နှသန်းကတော့စစ်ပြေးဒုက္ခတွေဖြစ်နေပြီးအိုးမဲ့အိမ်မဲ့ဖြစ်နေပြီးငတ်မောခေါင်းပါနေပြီးနောက်ဘလောက်ကြာရင်ဘယ်နှသန်းထပ်တိုးလာနိုင်မယ်ဒါတွေပဲပြောပြီးဘာမှအကူအညီမပေးဘဲဒီတိုင်းထိုင်ကြည့်နေတာဒီနေ့နေတဲ့သူကိုမကယ်ဆယ်ပဲဘယ်ထိတော့နေနေပြီးနောက်ဘလောက်ကြာရင်ဘယ်ထိနေသွားနိုင်တယ်လို့ကမ္ဘောကနေထိုင်ပြောနေတာနဲ့တူမနေဘူးလားဗျာမကူညီနိုင်ရင်လဲမြန်မြန်နဲ့မြန်မြန်အေးရောဆိုပြီးဝိုင်းသာထိုးချလိုက်ပါတော့လို့သာပြောလိုက်ချင်ပါတော့တယ်ဗျာတောက်ခစ်ကိုရောက်နေလို့အကောင့်အမီလေးတော့မဖော်ပြလိုက်ပါနဲ့ဗျာ VOA ဝိုင်းတော်သားအားလုံးဘေးရန်ကြောင်းကြဆင်းရဲကင်းကြပါစေဗျာ
ဟုတ်ကဲ့ပါဒီသောရရှင်ပြောသလိုပဲကြောက်ခေရောက်နေလို့အကောင့်နံပါတ်မဖော်ပြပါနဲ့ဆိုတဲ့သောရရှင်နေစာတိုင်းလိုလိုမှရေးလာတာတွေ့ရပါတယ်သောရရှင်နေရဲ့ရင်ဖွင့်တာတွေကိုဒီနေ့တော့ဒီမှာရက်ချင်ပါတယ်ရှင်သောရရှင်နေအတွက်ပုံမကောင်းမွန်တဲ့အနာဂတ်နေ့ရက်တွေပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်အတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင့်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဒီမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဒီမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။